ရုရှားနိုင်ငံဆိုချီမှာလာမယ့်လာတဲ့ကျင်းပမဲ့ရုရှားတို့ဦးဆောင်တဲ့ဆီးရီးယားငင်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြေကြေကျွန်းကျွန်းရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဌာနဝန်ဆောင်ရွက်ပေးနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂေး လာဗရော့ကဒီကနေ့ဗုဒ္ဓဦးနေ့မှာပြောပါတယ်ကုလသမဂ္ဂရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လဲဖို့ကြိုးစားနေတယ်လို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မဲ့ဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာပဲရုရှားနိုင်ငံသားဝင်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှားအာဆတ်ရာဒုကဆင်းပေးဖို့သဘုံဘက်ကတောင်းဆိုချက်ကိုရုရှားဘက်ကဆွတ်လွတ်စေချင်နေတာလို့လည်းသဘုံတို့ကပြောပါတယ်ဆွေးနွေးပွဲမှာဂျာလူအဖြစ်ဆောင်ရွက်ပေးသူကဘယ်မှာလိုက်ဖဲရိုးဖြောင်သူဖြစ်ရမှာဖြစ်ပြီးဆီးရီးယားအစိုးရရဲ့အင်အားအကြီးဆုံးမဟာမိတ်ဖြစ်တဲ့ရုရှားအနေနဲ့လုံးလို့မရဘူးလို့သဘုံတို့ကပြောပါတယ်ဆီးရီးယားအစိုးရကတော့ဆိုချီဆွနွေဘွက်ကိုတက်မယ်လို့ပြောဆိုထားပါတယ်ရှင်